မြန်မာနိုင်ငံကပြည်ပကဖြစ်နေတဲ့ဒေသတွေမှာ2020ပြည့်နှစ်အစောပိုင်းကာလတွေအတွင်းကလေးသူငယ်တွေထိခိုက်သေဆုံးမှု၆ကမန်းလိလိများပြားလာနေတဲ့အတွက်အပြစ်ခတ်ရစဲကြဖို့ကုလသမဂ္ဂအတွင်းရုံးမှုချုပ်ရဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပြည်ပကများဆိုင်ရာအထူးကိုယ်စားလှယ် Virginia Gamba ကတောင်းဆိုလိုက်ပါတယ်။ကလေးငယ်တွေကိုအကာအကွယ်ပေးနိုင်မယ့်အစီအစဉ်တွေကိုအရေးကြီးဆောင်ရွက်ပြီးအပြစ်ခတ်ရစဲကြဖို့လိုအပ်ကြောင်းလည်းတစ်ဆက်တည်းတောင်းဆိုလိုက်ပါတယ်။အချက်အလက်တွေကိုကောက်ယူနေစေဖြစ်ပေမဲ့လည်းအခုချိန်ထိတည်ဆုံကုလက်အင်ကချွတ်တဲ့သွားကြတဲ့ကလေးတွေရဲ့အရေးအတွက်ဟာမနစ်2019ခုနှစ်ကဖြစ်ခဲ့တဲ့အရေးအတွက်တဲ့ထက်ဝက်ကျော်နေပြီလို့ဆိုပါရယ်ဒါဟာ2018ခုနှစ်ကအရေးအတွက်တဲ့တိတိတသာတိုးလာခြင်းဖြစ်တယ်လို့ဆိုပါရယ်မြန်မာတပ်မတော်နဲ့ EE ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်နဲ့ချစ်ပြည်နယ်တွေမှာလေကြောင်းတိုက်ခိုက်မှုမြေမြုပ်မိုင်းနဲ့တခြားပောက်ကွဲရေးပစ္စည်းတွေကြောင့်တည်ဆုံကိုလေးအင်ကချွတ်တဲ့ကုံနဲ့ကလေးတငယ်အရေးအတွက်ဟာလုံခဲ့တဲ့လအတွင်းတည်တည်တတာများပြားလာတယ်လို့ဆိုပါရယ်။ကမ္ဘာတဝန်းကိုဗစ် -19 ကာယရောဂါနဲ့ရင်ဆိုင်နေရတာကြောင့်လက်နက်ကင်ပဋိပက္ခတွေအားလုံးရပ်တန့်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တောင်းဆိုချက်နဲ့အညီမြန်မာနိုင်ငံမှာရှိတဲ့လက်နက်ကင်အဖွဲ့အစည်းအားလုံးကလည်းတိုက်ပွဲတွေရပ်တန့်ကြဖို့တောင်းဆိုလိုကြောင်းမြန်မာနိုင်ငံကအပြစ်ခတ်ရစဲဖို့ပြောထားတဲ့အဖွဲ့အစည်းတွေရဲ့ကြေညာချက်ကိုကြိုဆိုကြောင်းအထူးကိုယ်စားလှယ် Virginia Gamba က April 23ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါရခင်ဗျ။